မွန်ပြည်နယ်ချောင်းဆုံမြို့နယ်မှာ2025ခုနှစ်ကမ္ဘာတက်ချီနီနေ့အခမ်းအနားနဲ့ရှေးဦးပြုစုချင်းအခြေခံတင်နန်းစင်လက်မှတ်များပေးအပ်ပွဲကိုယနေ့နာနဲ့9နာရီကချောင်းဆုံမြို့နယ်တက်ချီနီအတင်းခွဲရုံခမမှာကျင်းပခဲ့ပါတယ်။အခမ်းအနားမှာမြန်မာနိုင်ငံတက်ချီနီအတင်းဥက္ကဋ္ဌမှပေးပို့တဲ့2025ခုနှစ်ကမ္ဘာတက်ချီနီနေ့တဝန်လှာကိုမြို့နယ်တက်ချီနီအတင်းခွဲဥက္ကဋ္ဌဦးခင်မောင်ဦးကဖတ်ကြားကမြို့နယ်တက်ချီနီအတင်းခွဲအတွင်ရေးမှူးဦးစော်မင်းဦးကတစ်နှစ်တာလုပ်ငန်းများဆောင်ရွက်မှုအခြေအနေများကိုရှင်းလင်းပြောကြားခဲ့ပါတယ်။
တက်ချီနီမှာကျွန်တော်စီးရုံးနိုင်ရတဲ့တာကြောင့်မယ်ဟိုကျောင်းပါအစီအစဉ်တွေနဲ့ကျွန်တော်တို့ပြည်ပြည်ကျင်းပါတယ်ဆိုတဲ့ကျောင်းပါတော့စီကံတင်လာတော့စီကံရှိဖြစ်တဲ့တန်းကျောင်းတော်ဒက်စီဘောလာဒီနေ့ကြီးဆိုရင်တို့ကျောင်းတော်ဆက်တဲ့ကျောင်းတော်ကိုပြန်ပြီးပါပြီ။ကျောင်းတော်ဆက်တော်ပြန်ပြီးတော့မှာတို့ကျောင်းသားအရေးတော့တော့ကျောင်းသားပြီးပါတော့။ညာ90နဲ့ခေါ်လို့ကိုပြည့်ပြည့်ပြည့်ရည်ရတာဒီမှာပေါင်းတော့300နဲ့ဒီအချိန်ကတင်လာပြည့်တဲ့ဒီနေ့မှာတော့ပြည့်ပြည့်ပါပြီလို့တန်းကျေလောက်တော့အောင်မြင်ပါပြီ။ပြည့်ပြည့်မှာလည်းကျောင်းပေါင်း14ကျောင်းပါတယ်ကျွန်တော်ကျောင်းချက်ချင်းဒီအတင်းခွဲတွေကိုဖွဲ့စည်းပြီးလိုက်ရပါပြီကျောင်းဖွဲ့စည်းပုံတိုင်းတွေကိုဖွဲ့စည်းပြီးလိုက်ရပါတယ်နောက်ကျွန်တော်ဒီနေ့လည်းပြောဆိုတော့ကျွန်တော်ရှင်းပြကြည့်ရင်ဒီကတင်တော့အစ်စ်ပေါ့နော်ဒီကတင်ပြန်၃ခုစီလုပ်ပြီးတော့တင်ရအောင်ပြခဲ့ကြပါလေပြီးရင်စိတ်ပိုင်းဆိုင်ရာရှာပြကြည့်ရင်ဒီကတင်တော့ကျွန်တော်စီလုပ်နိုင်ပါတယ်စိတ်ပိုင်းဆိုင်ရာရှာပြရောစိတ်တော်ရုပ်ပိုင်းဆိုင်ရာပြည်ကျင်းအောင်လုပ်မယ်နဲ့စိတ်ပိုင်းဆိုင်ရာပြည်ထောင်နိုင်အောင်တော်ဒီပြတင်အောင်ဆက်လုပ်ပြီးတော့တို့လည်းကျောင်းပေါင်း3ကျောင်းစိတ်ပိုင်းဆိုင်ရာအသိပညာများပေါ်ပေါ်ပေါ်လုပ်နိုင်ခဲ့တယ်။ဒီမှာကျောင်းပေါင်းကျောင်းသားပေါင်း50စိတ်ပိုင်းပညာရှိပြည်ကြီးရဲ့အသိပညာတွေရရှိပြီးဖြစ်ပါတယ်။နောက်သွားပြီးတုံ့ပြန်ဆောင်ရွက်တဲ့အနေနဲ့ဆိုင်ဝါချောင်းဆောင်မျိုးကနေပြီးတော့ပုံစံပြီးသွားပြီးဖြစ်လာတဲ့ဆိုရင်တုံ့ပြန်ဆောင်ရွက်နိုင်မယ်။ကိုစားပြတော့ကျောင်းတော်ကိုစားပြအောင်ကိုစီတော်နိုင်ခဲ့တယ်
။အဲ့ဒီနောက်တာဝန်ရှိသူများကကြက်ချင်းကြီးရှိဦးပြုစုခြင်းအခြေခံတင်နန်းဖွင့်လှစ်ခဲ့တယ်။တောင်များအားတင်နန်းစင်အောင်လက်မှတ်များနဲ့ကြက်ချင်းကြီးစိတ်အိမ်များပေးအပ်ခဲ့ကြတယ်။ချောင်းဆုံမြို့နယ်ကြက်ချင်းကြီးအတင်းခွဲမှပြခဲ့တဲ့နှစ်အတွင်းအခြေခံပညာကျောင်းဆက်တကြောင်းမှကျောင်းသားကျောင်းသူ314ဦးတို့ကိုရှေးဦးပြုစုခြင်းအခြေခံတင်နန်းဖွင့်လှစ်ပေးနိုင်ခဲ့ပြီးလာမည့်နှစ်တွင်လည်းဟောပြောပွဲများတင်နန်းများဆက်လက်ဖွင့်လှစ်နိုင်ရေးတာဝန်ရှိသူများနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့မြို့နယ်ကြက်ချင်းဤအတင်းခွဲမှသိရပါတယ်